လက်ဗရောင်းနောင်အရေးလှုပ်ရှားမှုကြောင့်ရွေးကောက်ပွဲမတိုင်ခင်ကတည်းကပုံမှန်9ခုလောက်နဲ့တရားစွဲခံခဲ့ရတဲ့ဖြူးမြို့နယ်မဲဆန္ဒနယ်ကတတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်တာမြတ်နုခန့်ဟာအခုအင်းစိန်ထောင်မှာရှိနေပြီးကျမကြီးအချင်းဒီအတော်ဆိုးဝါးနေပါလေအမြင်အာယုံချွတ်တဲ့မှုကြောင့်ရန်ကုန်စည်ုံကြီးကိုလွှဲပြောင်းကုသခွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့အာဏာပိုင်တွေကခွင့်မပြုခဲ့ပါဘူးအပြည့်စုံကိုတော့ VOA သတင်းတော်မဲအီးမာကတင်ပြပါမယ
်ကျူးမြို့နယ်မဲဆန္ဒနယ်မှာကိုစရဲလောင်းအဖြစ်ရှင်ပြိုင်ကန်နီးမှာပဲထိမ့်သိမ်းခံလိုက်ရတဲ့လက်ဗလောင်းရဲတက်ကြွလှုပ်ရှားသူဒေါက်တာမြတ်နုခိုင်ဟာအင်းစိန်အချင်းထောင်တွင်းမှာပုံမှန်ကုသနေကြဆေးဝါးတွေမရတာကြောင့်စီးကြိုနဲ့သွေးတိုးရောဂါတွေခံစားနေရတာလို့ဆိုပါတယ်ဒီရက်ပိုင်းအတွင်းမှာပဲစီးကြိုတွေတအားတက်ပြီးသွေးကြောတွေပေါက်တာအမြင်အာရုံတွေချုပ်ရွံ့တာတွေဖြစ်နေတဲ့အတွက်အင်းစိန်ထောင်ဆေးရုံကနေတဆင့်အင်းစိန်မြို့နယ်ဆေးရုံကြီးကိုလွှဲပြောင်းပေးခဲ့ပါတယ်မလ24ရက်နေ့မှာတော့ရန်ကုန်ဆေးရုံကြီးကိုလွှဲပြောင်းကုသဖို့လိုအပ်နေပေမဲ့ငင်းပယ်ခံခဲ့ရတယ်ဆိုပြီးသူ့ရဲ့မဲဆွယ်စီယုံစဉ်ကကိုစလေဦးတင်အေးကပြောပြပါတယ
်ယောဂအခန်းရှိတာကစီးကြိုစားမြင့်လာရဲ့ဟိုနှလုံးရဲ့ဆွေးတွေ့ရေပေါ့နော်လက်ရှိရာဒီဥတုအခုတန်းရောက်တဲ့ပါချင်ပါနိုင်မယ်ဒါမှမဟုတ်စီးလေဟိုထိုးနေကြစီးကြိုစီးတယ်စားနေကြစီးကြိုစီးတယ်မရတော့စီးကြိုမြင့်လာတယ်အဲ့ပုံမှာမျက်လုံးဖြူသွားတယ်မျက်လုံးကငါကိုတော့ဟိုအခုရှင်းလို့ရတယ်မျက်လုံးဆိုတော့အခုမမြင်မဆန်းတဲ့စီးကြိုမြင့်တဲ့ပုံမှာမျက်လုံးကြည့်ကြပေါက်တာ။ထောင်ထဲမှာရှိတဲ့ရှေးကုန်နဲ့လည်းမလုံလောက်လို့နှစ်ပြင်းမျိုးစီးကုန်ပို့တယ်။အဲ့မှာလည်းစီးဝါပစ်စီတဲ့မလုံလောက်တာနဲ့နှစ်ပြင်းစီးကုန်ကတော့ရန်ကုန်စီးကုန်မျိုးကိုလုံလဲတယ်ပေါ့နော်။ထောင်အနာမဲနေနေပြီးတော့အမိတို့ကမချလိုက်အကျဉ်းသားဖြစ်နေလို့မပို့ဘူးဆိုတော့ငင်းဆန်လိုက်တယ
်။ဒေါက်တာမျက်နှုတ်ခိုင်ရဲ့မိသားစုဝင်တွေဟာနိုင်ငံရဲ့ချားမှာရှိနေတဲ့အတွက်မိသားစုဝင်မဟုတ်တဲ့သူတွေကအချင်းထောင်တွေကိုတွားရောက်တွေ့ဆုံဖို့ကလည်းမလွယ်ကူလာဘူးလို့ဆိုပါရယ်။သူမရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့အင်းစိန်စေယုံကြီးကတာဝန်ရှိကျမ်းမာရေးဝန်ထမ်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒေါက်တာမြတ်နုခိုင်ဟာအချင်းသားတယောက်ရဲ့အခွင့်အရေးရဆေးဝါးကုသခွင့်ရရှိရမယ်ဆိုပြီးလူ့အခွင့်အရေးလှုပ်ရှားသူညီမျှချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါရယ်
။ကျွန်တော်တို့လူသားတယောက်ဆက်ဆောင်ထားတဲ့အချိန်မှာကျမ်းမာရေးကြောင့်ဆေးဝါးကုသခွင့်ရရှိရဲဆိုတာကိုဒီထောင်လဲဆွဲရမှာကောအပြည်ပြည်ဆိုင်ရာလူ့ခွင့်ချင်းညာစာရင်းအပိုက်၆မှာရောတည်နှင်းပေါ်ပြထားပါတယ်အမှုတွေကိုရင်းဆိုင်နေတဲ့အချိန်မှာဖြစ်ဖြစ်တရားစီရင်နေတဲ့အချိန်မှာပဲဖြစ်ဖြစ်ဒီအပြစ်ဒဏ်ကြားခံနေတဲ့အချိန်မှာပဲဖြစ်ဖြစ်အဲ့ဒီလူကိုလိုအပ်သလိုစေဝါးတွေစောင့်ရှောက်ပေးရမယ်နောက်လိုအပ်သလိုကာကွယ်စောင့်ရှောက်မှုတွေလုပ်ဆောင်ပေးရမယ်ဆိုတာထောင်ဝန်ထမ်းတွေအားလုံးသိပြီးသားဖြစ်ပါတယ်တာဝန်ရှိပြီးသားဖြစ်ပါတယ်သူ့အသက်ကိုမလိုအပ်ဖဲနဲ့တည်ဆုံးခြင်းမရှိအောင်သူ့ရဲ့ကျန်းမာရေးကိုထိခိုက်မှုမရှိအောင်စောင့်ရှောက်ပေးရမှာအားလုံးရဲ့တာဝန်ဖြစ်တယ်အစိုးရမှာလည်းတာဝန်ပြေဝရှိပါတယ်အကျဉ်းဥစည်းဌာနမှာတာဝန်ရှိဆုံးဖြစ်ပါတယ်အခုလိုမျိုးကျွန်တော်တို့လှုပ်ဆောင်ခြင်းကတော့တကယ့်ကိုလူသားချင်းစာနာမှုမရှိတော့လှုပ်ဆောင်မှုလို့ကျွန်တော်ပြောချင်တယ
်ထိမ့်သိမ့်ခံရရသူတွေအနေနဲ့နာရာရှည်ယောဂါတွေရှိမယ်ဆိုရင်လုံလောက်တဲ့ဆေးဝါးတွေရရှိဖို့လိုအပ်တယ်လို့လည်းဥအောင်မျိုးမင်းကဆိုပါတယ
်စစ်တင့်ကျွန်တော်တို့ဒီစီးကြိုယောဂါတို့ဘာလို့ဆိုတာပုံမှန်ဆေးတောက်ရတဲ့သူတွေဖြစ်ပါတယ်အခုတော့စီးကြိုနဲ့ပတ်သက်တဲ့ဆေးတွေလည်းတောက်ခွင့်မရှိဘူးထိုးခွင့်လည်းမရှိဘူးဒါကြောင့်မလို့ဒီယောဂါကဒီမျက်စိသွေးကြောပေါက်တဲ့အဆင့်ထိရောက်သွားတယ်အဲ့တော့အရေးပေါ်ကူညီမှုတွေမကဘဲနဲ့လုံလောက်တဲ့ယောဂါကိုနာတာရှိယောဂါတွေကိုတောက်သုံးနိုင်တဲ့ဆေးဝါးတွေလည်းရရှိခွင့်ကအကျဉ်းသားတိုင်းရဲ့အခွင့်အရေးတစ်ချက်ဖြစ်ပါတယ
်ဒေါက်တာမြတ်နုခိုင်ဟာရွေးကောက်ပွဲကိုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအဖြစ်လျှောက်ထားစဉ်ကပြစ်မှုကင်းရှင်းကြောင်းအထောက်အထားတွေရှိခဲ့ပေမဲ့ရွေးကောက်ပွဲနီးကနီးအချိန်မှာတော့သူ့ကိုတရုတ်တန်ရုံရှိမှာလက်ဗလောင်းရေးတက်ချွတ်လှုပ်ရှားမှုမှာပါဝင်နေဆိုပြီးဖမ်းဝရမ်းထုတ်ထားကြောင်းပြောဆိုကအာနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းသူမရဲ့ရှင်နေဦးတန်းစောအောင်ကဆိုပါတယ်သူမဟာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဥရှင်မန်းရှင်ပြိုင်မဲ့ဘကိုးတိုင်ဖြူးမြို့နယ်မဲဆန္ဒနယ်မှာတတိပုဂ္ဂလကိုယ်စားလှယ်ဖြင့်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးနေစဉ်မှာပုံမှန်905ခွေပါဝင်အမှုများစွာနဲ့အာမခံမရပဲထိမ့်သိမ်းခံခဲ့ရတာဖြစ်ပါတယ်ရှင်